to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်းရဲ့2022ခုနှစ်မေလ26ရက်ကျရာပတိနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါ။ဒီကနေ့မနက်ခင်အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်ဦးပါ။ဒီနေ့ကိုကုစုံမိုးကျော်နဲ့တူပြောပြမှာပါ။ဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ Texas ပြည်နယ်မူလာဒန်းကျောင်းပစ်ခတ်မှုနောက်ဆုံးအခြေအနေ၊ Russia သမ္မတ Putin နဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့လို့ Ukraine သမ္မတကပြောလိုက်တဲ့အကြောင်းနိုင်ငံတကာပြည်ထောင်စုရဲ့ Ranger ရေးကိုမေးမထားဖို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းတဲ့သတင်းစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
။ကောင်းပါပြီရှင်။ဖန်စီတရားဆွဲဆိုခံရတဲ့မြန်မာနိုင်ငံထက်ကသတင်းသမားတွေရဲ့နောက်ဆုံးအခြေအနေအကြောင်းသတင်းပေးပို့ချက်မှာကြားဖို့ရှိတာကတော့
သတင်းသမားကတော့တင်ရယူတဲ့နေရာမှာ PDF နဲ့လည်းဆက်သွယ်ရမှာပဲ NUTC ရ PH နဲ့လည်းဆက်သွယ်ရမှာပဲရှင်အပြောင်းအလဲဆက်သွယ်ပြီးတော့သတင်းမေးရတာဖြစ်တဲ့အတွက်ဒီလိုမျိုးဆက်သွယ်ထားတာနဲ့တို့ကအကြံပေးမှု
အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ကလင်းငယ်တွေတေဆုံရတဲ့ပြစ်ခတ်မှုကြောင့်တနက်ကိုင်းဆောင်မှုလွတ်လပ်ခွင့်အပေါ်အမြင်တချို့နဲ့အတူလူကုန်ကူးသူတွေခေါ်လာတဲ့မြန်မာတရားကြောထိုင်းနယ်စပ်မှာထပ်ပြီးတော့ဖမ်းခံရတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဂျမားရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကပြောပြပေးပါရှင်
မူလာရန်ကျောင်းသား19ယောက်နဲ့ကျောင်းဆရာ2ယောက်တိစုံနဲ့ပြစ်ခတ်မှုဖြစ်ခဲ့ရာအမေရိကန်ပြည်သူ Texas ပြည်နယ်ကိုမကြာခင်သွားဖို့ရှိတဲ့ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သက်ဆိုင်ရာမိသားစုဝင်တွေနဲ့တွေ့ဆုံအားပေးဖို့ Texas ကိုသမ္မတကောင်နဲ့အတူမကြာခင်သွားမယ်ကြောင်းဗိုလ်ထုနဲ့အင်ဂျီရောမှသတင်းတောက်တွေကိုပြောလိုက်တာပါ။မူလာရန်ကျောင်းပြစ်ခတ်မှုအတွက်ကုလသမဂ္ဂအကြီးအကဲကလည်းထိတ်လန့်တုန်လှုပ်ပြီးဝန်ထမ်းရကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။သူသဖြင့်ကလေးတွေအများစုသေဆုံးရတဲ့အတွက်စိတ်နှလုံးထိခိုက်ရတဲ့အကြောင်းလဲအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်တာပါ။တနသမားကပြစ်ခတ်မှုမဖြစ်ခင်မှာပဲတိုက်ခိုက်မဲ့အကြောင်းအွန်လိုင်းကနေသတိပေးခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကဗိုလ်ထုနဲ့မှပြောလိုက်ပါတယ်။ Uvalde မြို့က Rob Mulder နဲ့အကြောင်းမှာအင်္ဂါနေ့ပြစ်ခတ်မှုအတွင်းအသက်16နှစ်အရွယ်တနသမား Severo Ramos ဟာ AR-15 အမျိုးအစားတနက်ကိုတုံးခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူး Greg Apple ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြစ်ခတ်မှုမဖြစ်ခင်나이ဝက်လောက်အလိုမှာပဲအွန်လိုင်းကနေ၃ချိန် message ပို့ခဲ့တယ်လို့လည်းပြောပါရတယ်။အဖွားဖြစ်သူကိုပြစ်တတ်မဲ့အကြောင်းအွန်လိုင်းမှာပြောပြီးတိတ်မကြခင်မှာပဲပြစ်တတ်ခဲ့တယ်လို့နောက်ပိုင်းမှာမူလာတန်းကျောင်းကိုတွားပြီးပြစ်ခတ်ခဲ့တာလို့လည်းအုပ်ချုပ်ရေးမှူးကပြောပါရတယ်။တနသမားဟာရာဇဝတ်ကျောင်းနဲ့စစ်ဝေဒနာခံစားမှုတွေနောက်ကျောင်းရာဇဝတ်မရှိကြောင်းလည်းအုပ်ချုပ်ရေးမှူးကပြောဆိုထားပါရတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာအင်္ဂါနေ့ကဆယ်ကျော်သက်အရွယ်တနတ်သမားရဲ့ပြစ်ခတ်မှုကြောင့်မူလာရန်ကျောင်းသားကျောင်းသူကလေးတွေသေဆုံးခဲ့ရတဲ့ဖြစ်ရပ်အပြီးမှာလက်နက်ရောင်းဝယ်မှုနဲ့လက်နက်မောက်ခိုးမှုတွေကိုပုံရဟန်းမင်းကြီး Francis ကပြင်းထန်စွာဆုတ်ဆုံးချကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်
။ Hoy Corea Franto per la strage nella scuola elementare in Texas.
လက်နက်တွေကိုအမျိုးမျိုးရောင်းဝယ်နေတာတွေကိုရပ်တန့်ဖို့အချိန်တာမှာပြီ။အခုလိုရင်းနှင်းစရာအဖြစ်တွေနောက်ထပ်မဖြစ်ဖို့ဒီထက်ကောင်းမွန်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်လို့ပုံရဟန်းမင်းကြီးကပြောဆိုသွားတာပါဒီပြစ်ခတ်မှုကြောင့်ကလေးတွေသေဆုံးရတဲ့အတွက်ပုံရဟန်းမင်းကြီးဟာလွန်စွာမှစိတ်ထိခိုက်ခဲ့ပြီးသေဆုံးသူတွေအတွက်လည်းဆုတောင်းပေးခဲ့ပါတယ်အင်္ဂါနေ့ကတက်ဆက်ပြည်နယ် Uvalde မြို့က Rob Mulder ကျောင်းကိုအသက်16နှစ်အရွယ်လူငယ်တူကတနက်နေ့ဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီမြို့မှာလက်တင်ဘာသာစကားပြောတောင်အမေရိကတိုက်ကရွှေ့ပြောင်းနေထိုင်သူလက်တီနိုလူဦးရေအများစုနေထိုင်ပြီးမက္ကဆီကိုနယ်စပ်နဲ့ကီလိုမိုင်60လောက်အဝေးမှာရှိတဲ့မြို့ဖြစ်တယ်လို့ရဲတွေကပြောဆိုပါရတယ်။ပုံရဟန်းမင်းကြီးကလက်နဲ့ထုတ်လို့ရောင်းဝယ်မှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလို့ရှိပါတယ်။လက်နဲ့ခင်ရနေအတွက်ငွေတွေအသုံးပြတာဟာစိတ်ဝိညာဉ်ကိုညှဉ်းနှွမ်းစေတယ်လို့ Ukraine စစ်ပွဲစတင်ပြီးနောက်မကြသေးမီကပဲပုံရဟန်းမင်းကပြောဆိုခဲ့ပါတယ်။ဒါအပြင်2015ခုနှစ်တုန်းကလည်းလက်နဲ့ထုတ်လို့သူတွေဒါမှမဟုတ်လက်နဲ့ထုတ်လို့တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေဟာသူတို့ကိုယ်တိုင်ခရီးရန်နေလို့ဆိုနေပေမဲ့လည်းသူတို့ကောင်းအောင်ဆောင်ထားသူတွေသာဖြစ်တယ်လို့ပုံရဟန်းမင်းကြီးကပြောဆိုခဲ့ပါတယ်။
ရုရှားနဲ့ဆွေးနွေးညှိနှိုင်းမှုလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့လည်းပြောဆိုလိုက်ပါတယ်။ရုရှားသမ္မတကသာပဂရိအခြေအနေကိုနားလည်သဘောပေါက်မယ်ဆိုရင်တန်တမာရေးနည်းလမ်းနဲ့ပရစ်ပတ်ကိုဖြည့်ရှင်းနိုင်မယ်ထွက်ပေါက်ကိုရှာနိုင်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကဗိုလ်ဒူးနေကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့တဲ့ဗီဒီယိုမင်ခွန်းထဲမှာပြောကြားခဲ့တာပါ။ဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ် ဖေဖော်ဝါရီနောက်မှာကြီးကျော်မှုမတိုင်ခင်နေရာအထိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ပြည်ခတ်တွေအဆုံးသက်ရေးမကြသေးခင်သတင်းပတ်တွေအထိရုရှားနဲ့ယူကရိန်းကြားဆွေးနွေးဖို့ဆန္ဒမရှိကြဘူးဆိုပြီးအပြန်အလှန်ဆွဆွဲနေကြတာပါအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကမူလတန်းကြောင်းပြစ်ခတ်မှုကြောင့်ကလေး19ယောက်ပါဝင်လူ21ယောက်သေဆုံးတဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲယူကရိန်းသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ယူကရိန်းရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားအပေါ်တုံ့ပြန်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကလည်းနိုင်ငံတကာအသံဝန်ကိုတိုက်တွန်းပြောဆိုခဲ့ပါတယ်
နေတိုးစစ်မဟာမိတ်အဖွဲ့ဝင်ဖို့ရှောက်ထားတာကိုတူတကီနိုင်ငံကကန့်ကွက်တဲ့အပေါ်ပြင်ရှင်းမှုအတွက်ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကကိုယ်စားလှယ်တွေဟာတူတကီမျိုးတော်နိုင်ငံမျိုးတော်အန်ကာရာမှာဗော်ဒူးနေမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကဆွီဒင်နိုင်ငံနဲ့ဖင်လန်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်ရှောက်ထားခဲ့တာကိုတူတကီနိုင်ငံကကန့်ကွက်ခဲ့တာဟာမကျေနပ်ချက်တွေရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်အဓိကကတော့ကတ်လူမျိုးစုလူမျိုးရေးအဖွဲ့ဖြစ်တဲ့ကတ်ဒစ္စတန်အလုံသမားပါတီ KPP ကိုထောက်ခံအားပေးတာအပြင်လုံခြုံရေးဆိုင်ရာချိန်ချောက်မှုအန္တရာယ်ရှိတဲ့အတွက်လို့တူရကီကပြောဆိုပါတယ် KPP ဟာတူရကီကိုဆက်စုတင်တဲ့ချီပီစန့်ကျင်တိုက်ခိုက်နေတာဖြစ်ပြီးတူရကီနဲ့သူ့ရဲ့မဟာမိတ်တွေက KPP ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်ဒါအပြင်ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာတူရကီနဲ့ပတ်သက်ပြီးလက်နက်တင်ပို့မှုပိတ်ပင်တာတွေကိုချမှတ်ထားပြီးတူရကီဘက်ကအကြမ်းဖက်သမားလို့ယူဆရသူတွေကိုပြန်ပေးဖို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကလည်းညှင်းဆို့ခဲ့ပါတယ်အခုလိုဆွေးနွေးနေချိန်မှာပဲဆွီဒင်ဝန်ကြီးချုပ်မက်ကလီနာအရက်ဆင်ကတော့ဥရောပကောင်စီဥက္ကဋ္ဌနဲ့ဒါအပြင်အက်စတိုးနီးယားဝန်ကြီးချုပ်တို့နဲ့တွေ့ဆုံပြီးနောက်ဘယ်အကြမ်းဖက်အဖွဲ့အစည်းကမှငွေကြေးဒါမှမဟုတ်လက်နက်မထောက်ပံ့ခဲ့ဘူးတဲ့အကြောင်းဒီအချိန်ကဆွီဒင်ရဲ့လုံခြုံရေးကိုတိုးမြှင့်ရမယ့်အချိန်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ52 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American အသံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်အရေးနိုင်ငံတကာကမိမထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားမှာရိုဟင်ဂျာတွေအရေးကိုလည်းမျက်ခြေမပြတ်ကြဖို့ပတ်ချက်ချကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုလိုက်ကြပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလှူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေကိုအကူအညီပေးဖို့ဒီနှစ်ထဲမှာဒေါ်လာ882တန်းလိုအပ်နေပေမဲ့18ရာခိုင်နှုန်းသာရရှိထားသေးတယ်လို့လည်း UNHCR ကပြောဆိုထားပါရွှင်ကြာရေးရရှိဖြစ်တဲ့ရရှိနိုင်မှုကတော့မြန်မာနိုင်ငံအပေါ်မှာအထူးကမူတည်နေတဲ့အကြောင်းလဲမဟာမင်းကြီးကပြောဆိုခဲ့ပါတယ်သူတွေ့ဆုံခဲ့တဲ့ရွှင်ကြာတွေဟာအချိန်နေပြီးနေရပြန်လို့ကြောင်းပြောဆိုခဲ့ကြတယ်လို့လည်းပေါ်ဒူးနေဒါကားမျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစကန်တချို့ကို ARS ရွှင်ကြာဆွေရောက်တွေဝင်ရောက်တက်ခတ်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင်းနောက်ဆက်တွဲတိုင်းနယ်ချီရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ရှောင်သွားခဲ့ကြတာဖြစ်ပါတယ်
အဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာဖြစ်တဲ့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အသက်86နှစ်အရွယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးအောက်ဂရီလိုက်စားမှုအပါအဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားပါတယ်သူဖမ်းဆီးခံထားရမှုဟာတရားရုံးတင်ပြတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလသမဂ္ဂအလုပ်ဘက်ကိုတိုင်ကြားတဲ့အဲ့ဒီစာထဲမှာဖော်ပြထားပါတယ်အမှုမှာလူ့အခွင့်အရေးရှိနေတဲ့ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုတိုင်ကြားခဲ့တာပါဒေါ်ဆန်းစုကြည်ကိုဖမ်းဆီးထားမှုကတရားမဝင်တယ်လို့အခြေခံဥပဒေအချက်လက်တွေနဲ့လည်းလွှဲချော်နေပြီးသူ့ကိုစစ်စစ်ရဲ့တရားရုံးဟာလည်းအခြေခံကြတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ကြားချက်မှာပေါ်ပြထားကြောင်း AFP သတင်းဌာနကရေးသားထားပါတယ်။ဒါဟာတရားခွင်သဘောဟန်ပြဖြစ်ပြီးပြန်ပြီးဆွဲထားတဲ့လောက်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါ်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်ဒဏ်17နှစ်ချမှတ်ခံရပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ထဲကိုမပို့သေးဘဲတီးခြားနေအိမ်မှာပဲထားတယ်လို့သိရပါတယ်။
လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်ကိုတရုတ်အာဏာပိုင်တွေကဝါဒပြန့်မှုအတုံးချမှာကိုတကြွလှုပ်ရှားသူတွေစိုးရိမ်နေချိန်မှာပဲလူခွင့်ရေးကဦးစားပေးကိစ္စဖြစ်တဲ့အကြောင်းမဟာမင်းကြီးမီရှယ်ဘက်ရှီကပြောကြားလိုက်ပါတယ်။နှစ်ပေါင်း18နှစ်အတွင်းပထမဆုံးအချိန်လူခွင့်ရေးမဟာမင်းကြီးတူရဲ့တရုတ်ပြည်ခီးစဉ်မှာလူခွင့်ရေးကိစ္စတွေကိုတရုတ်စိုးရနဲ့ဓာတ်ရိုက်ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့လည်းပြောဆိုလိုက်ကြပါ
Human rights have to be at the core.
လူခွင့်ရေးကိစ္စအဓိကနေရာမှာရှိရမှာဖြစ်ပါတယ်လို့ဗိုလ်ထုနေတရုတ်သမ္မတရှီချင်းဖင်နဲ့အွန်လိုင်းတွေ့ဆုံရမှာမဟာမင်းကြီးပြောဆိုသွားတာပါ။ Amnesty International ပါဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတော့တရုတ်နိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေသမှာအများစုနေထိုင်ကြတဲ့ဝီဂါမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြေရှင်းပေးဖို့တိုက်တွန်းနေပါတယ်။မဟာမင်းကြီးရုံးကတော့တရုတ်သမ္မတပါဝင်အစိုးရတာဝန်ရှိသူတွေနဲ့မဟာမင်းကြီးတွေ့ဆုံမှုဟာတရုတ်နိုင်ငံနဲ့နိုင်ငံတကာကဆွေးနွေးရတွေလူခွင့်ရေးကိစ္စတွေကိုဓာတ်ရိုက်ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်နေ VOE ကိုတုံ့ပြန်ပြောဆိုထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းမဟာမင်းကြီးဟာခီးစဉ်အတွင်းကန္နာပေါင်းစုံကလူတွေနဲ့တွေ့ဆုံပြီးအမြင်တွေကိုဖလှယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဝီဂါမွတ်စလင်တွေပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့စွပ်စွဲထားတဲ့အမေရိကန်ပါဝင်အနောက်နိုင်ငံတချို့ကတော့လူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ဥဆောင်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြချီတက်သူတွေဟာဗိုလ်ထုနေကမြို့တော်အစ္စလာမဘတ်ကိုဦးတည်ချီတက်လာရမှာရဲတွေကမျက်ရည်ကိုပုံနေဒုတ်တွေအသုံးပြုပြီးနှိမ်နှင်းခဲ့သလိုယာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူတွေဟာမြို့တော်အစ္စလာမဘတ်ကိုချီတက်ပြီးလက်ရှိအစိုးရကကြားပြရွေးကောက်ပွဲလုပ်မပေးမချင်းမြို့တော်မှာထိုင်သပိတ်ဆန္ဒပြမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းခန်ကပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်တဲ့အစိုးရစံကြီးဆန္ဒပြသူတွေဟာမြို့တော်အစ္စလာမ်ဘာဘတ်ကနေမိုင်60ကျော်လောက်ဝေးတဲ့ဆွာဘီမြို့ကနေမြို့တော်အစ္စလာမ်ဘာဘတ်ကိုချီတဲ့ဆန္ဒပြလာတာဖြစ်ပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကဝန်ကြီးချုပ်ဟောင်းအမေရိကန်ကိုလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးသူ့ရဲ့ PDI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါတယ်။အဲဒီနောက်သူ့ရဲ့ပြိုင်ဘက်ရှဘာရှရစ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အစ္စလာမ်ဘာဘတ်မြို့တော်မှာဆန္ဒပြသူတွေကိုတားဆီးဖို့အတွက်လွတ်တော်အစအဦးတွေအချက်ကြားကြတဲ့ဒေတာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချတာပါတယ်အခုလိုအရေးပါတဲ့လှုပ်ရှားမှုကိုဘယ်အစိုးရဘယ်ဖက်စစ်အာဏာပိုင်တွေကမှရပ်တန့်လို့လမ်းလွဲပြစ်လို့ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းအမရာခန်က Twitter ကနေတဆင့်ပြောဆိုထားပါတယ်လက်ရှိအစိုးရကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်လုပ်ပေးတဲ့အထိမျိုးတော်အစ္စလာမဘတ်မှာစန္ဒပတ်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ဟောင်းအမရာခန်ကပြောဆိုထားပါတယ်ခင်ဗျာ
စာရပရင်းနဲ့မနက်ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့ကုဇော်မိုးကျော်တို့ကတင်ပြခဲ့ကြတာပါရှင်။အခုတော့ဆက်သွယ်မြင့်မြတ်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးအမေရိကန်နိုင်ငံကတနပ်ပစ်ခတ်မှုအကြောင်းသတင်းဆောင်မနဲ့ဆားရအောင်ပါ။အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကအင်္ဂါနေ့ပြစ်ခတ်သေဆုံးမှုနဲ့ပတ်သက်လို့အဲ့ဒီပြည်နယ်မှာနေထိုင်ကြတဲ့မြန်မာအတိုင်းဝန်ကြားစိုးရင်မှုတွေတိုးပွားနေတယ်လို့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိုပို့ပြီးတော့လှုပ်တင်တယ်လို့မြင်သူတွေလည်းရှိပါတယ်။မူလရန်ကြောင့်ပြစ်ခတ်မှုမှာလူ20ကျော်သေဆုံးခဲ့ရပြီးတဲ့နောက်အခုလိုပြောဆိုလိုက်ကြတာပါဆက်သွယ်မြင့်မြတ်ထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ
်အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်ယူဘော်ဒီမြို့ကရော့မူလရန်ကြောင့်ကိုဝင်ပြီးအသက်18နှစ်အရွယ်လူသားသမားကမောင်းမြန်တနတ်နဲ့အင်္ဂါနေ့ကပြစ်ခတ်ခဲ့တဲ့အတွက်ကလေး19ဦးနဲ့လူကြီး2ဦးသေဆုံးသွားတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်ကနေအင်္ဂါနေ့ညမှာတုံ့ပြန်ပြောဆိုလိုက်ပါတယ
် The idea that an 18-year-old kidcan walk into a gun store and buy two assault weapons
အသက်18နှစ်ပဲရှိသေးတဲ့လူငယ်တစ်ယောက်ကတနတ်ဆိုင်ထဲဝင်ပြီးတော့မောင်းပြန်တနတ်ဝယ်လို့ရတယ်ဆိုတာကမှားနေပါတယ်လူတစ်ယောက်ယောက်ကိုပြစ်တပ်ဖို့အတွက်မဟုတ်ဘဲနဲ့မောင်းပြန် rifle ကိုဘာကြောင့်ဝယ်ဖို့လူရတာလဲတမင်ကတော့တောထဲမှာကြီးကအင်ကြီးဝယ်ပြီးတော့ဘယ်ပြေးနေပါမလဲတနတ်ကုမ္ပဏီတွေဟာသူတို့အတွက်အမျက်ဆုံးပူရတဲ့ဒီမောင်းပြန်တနတ်တွေကိုဆယ်စုနှစ်နှစ်ခုလောက်တွန်းရောင်းနေကြတာပါကျွန်တော်တို့မှာဒီကုမ္ပဏီတွေကိုရင်ဆိုင်ရတဲ့တပ်တည်ရှိတယ်မှာလေ
ကလင်းငယ်အများပြားတည်ဆုံးခဲ့ရတဲ့ဒီသတင်းကြောင့်တုံ့လွန်ရသလိုမူလာတန်းအွယ်မိမိရဲ့ကလင်းငယ်အတွက်ပါစိုးရိမ်ပူပန်စိတ်ဝင်လာမိကြောင်း Texas ပြည်နယ် Houston မြို့မှာနေတဲ့ Matt Bebe ကပြောပါတယ
်အခုဖြစ်သွားတာမူလာတန်းကြောင့်မှဖြစ်သွားတာကလေးလေးတွေလည်းအများကြီးသေသွားတယ်နောက်တော့ update သတင်းမှလည်းကလေးတွေတက်သေးတယ်ဆိုတော့ပို့ပြီးတဲ့စိတ်ပူတယ်စိတ်မကောင်းလည်းဖြစ်မိတယ်ကိုယ်ကလေးအွယ်လေးလည်းဖြစ်တဲ့အတွက်ကြောင့်အဲ့တဲ့ကြောင့်တွေကတော့အကောင်လုံးပိတ်ချပလိုက်တာပေါ့နော်မိဘကြောင်နေနေဆိုလို့ရှိရင်တော့ပို့ပြီးစိတ်ပူတယ်နောက်ဒါနဲ့ကြောင်ဖွင့်နေမှာသူတို့ပို့ပြီးတော့တောင်းနေကို safety ပေါ်ဖြစ်အောင် security ပေါ်ဖြစ်အောင်လုပ်တဲ့နယ်တော်တော့မြင်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုကလေးတွေအများကြီးလက်တွေ့ရတာဖြစ်တဲ့မိဘကြောက်နေကြတော့နေ့စဉ်နဲ့ညချင်းပူရတာပေါ့ဘယ်နေရာမှမလုံခြုံမှုမရှိတော့လေ
Texas ပြည်နယ်ဟာ American ပြည်ထောင်စုအတွင်းလွတ်လပ်စွာတနတ်ကိုင်းဆောင်ခွင့်ရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ကား driver license ပြနိုင်ရင်တနတ်မျိုးစုံဝယ်ယူလို့ရတဲ့ဒေသဖြစ်တာကြောင့်ဒါကိုမထိန်းချုပ်နိုင်ရင်ဒီလိုမျိုးအလားတူဖြစ်ရဆိုးတွေထပ်ကြုံရနိုင်တယ်လို့ Texas Dallas မြို့မှာနေတဲ့ကိုဇော်ထွန်းကထောက်ပြပါတယ်
ဒီကဲအရင်ကလေးတွေကတမိုးရှိတဲ့ကလေးတွေကဘယ်လောက်ရင်းနှင်းစရာကောင်းလဲကြာဒီမှာတော့ဒီလက်နက်ကပရိုဖက်ဆိုအဲ့လိုသူသူကိုကိုကိုင်းမော်လေးအဲ့ဒါ freedom လို့ဖြစ်ပြီးတော့ကိုင်းဆောင်ကအဲ့လိုမျိုးဖြစ်နေကြတာဒီတိုင်းနေတာဆိုလူငယ်ရီးယားစပန်ဒက်လေးတရားရနေပဲပြီးတော့ဟိုမူရစီဝါလည်းရှိနေတာပဲလုံနေကြတာပဲဆိုတော့ခဏခဏ accident ဖြစ်ဖို့များတာကတော့ဂိမ်းတည်ပဲတိတိကျကျထိတ်ချုပ်မယ်ဆိုရင်တော့ဒါကန်တက်ကျက်နဲ့ထားပြီးတော့ကင်ကွန်ပေးစီကျင်တာပေါ့ထိတ်ချုပ်ရေးကလိုတဲ့လူတွေရှိတယ်မလိုတဲ့လူတွေရှိတယ်အဲ့လိုမျိုးရှိကြတာအဲလိုတဲ့လူတွေလည်းဒါစီကန်ကျက်ကိုကန်တက်ထားစီကျင်တယ်ချို့တွေကျတော့လည်းဖွင့်ပေးထားပြီးတော့ကင်ဆောင်ရင်းနေအဲ့လိုမျိုးတွေပေါ့ဒီမှာတူဦးတယောက်ထဲကလက်နက်ကလက်နက်အမျိုးပေါင်းစုံပဲအဲ့လိုမျိုးခရစီတွေလည်းအများကြီးရှိတာပဲတက်ဆက်ကြီးနေမှာခုနဲ့တည်တဲ့လူရဲ့ဆက
် Texas ပြည်နယ်ကပြစ်ခတ်မှုဖြစ်ပြီးတဲ့နောက်လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်လို့အဘိဓိပ္ပာယ်ရှိရှိပြုပြင်ပြောင်းလဲကြဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကအလေးနဲ့ဂတိပြုလိုက်ပါတယ်။အာရှခီးစဉ်ကရောက်ရောက်ချင်းမှာပဲအခုလိုတုံ့ပြန်ပြောဆိုတာလည်းဖြစ်ပါတယ်ခင်ဗျာ
။ Texas ပြည်နယ်ထက်ကတနပ်ပစ်ခတ်မှုကြောင့်ကလေးငယ်တွေတေဆုံခဲ့တဲ့အပေါ်အဲ့ဒီကမြန်မာအတိုင်းဝိုင်းကလည်းစိုးရိမ်မှုရှိနေတဲ့အကြောင်းကိုညံဝင်းအောင်ကအမေမြန်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းရဲ့ခြားတာပတင်းနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဖန်ဆီးခံထားတဲ့မြန်မာပြည်ရင်းကသမေတည်နှမတွေတည်င်ဖက်ဆက်ရအောင်ပါ။ဖဆိခနာရဲဦးစီသူအောင်မြင့်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုမှာသူ့ဖက်ကတက်သေးလိုက်ပေးဖို့ပြန်ကြားရေးဝန်ကြီးဌာနကိုတင်ပြထားပါတယ်။ဥပဒေနဲ့အညီတရားဝင်သတင်းလုံခြုံရေးလုပ်ကိုင်နေသူသူဦးဆိုတာကိုဖော်ပြဖို့အတွက်အခုလိုတင်ပြတာလို့ရှေ့နေတွေကပြောပါတယ်။ဖန်စီတရားဆွဲဆိုခံရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရဲမုံကဆက်ပြီးတော့တင်ပြထားပါတယ်ရှင်
။ VOA အပအဝင်သတင်းဌာနအချို့မှာစောင်းပါရေးသားသူသတင်းသမားဦးစီသူအောင်မြင့်ကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးအကျယ်ပြောင်းပြုလုပ်မှုရသက်သက်ကြီးဥပဒေပုံမှန်124ကာကြီးနဲ့ဆွဲချက်တင်ထားသလိုပဇွန်နောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုပုံမှန် 905 နဲ့ဆွဲချက်တင်ထားပါတယ်။မေလ25ရက်အရှေ့ပိုင်းခရိုင်တရားရုံးကဆွဲဆိုတဲ့ရသက်သက်ကြီးဥပဒေပုံမှန်124ကာကြီးအမှုအတွက်တရားခဏ်တက်တဲ့တချို့စစ်ဆေးမေးမြန်းခဲ့တယ်လို့သိရပါတယ်။ဒီအမှုအတွက်တက်တဲ့လိုက်ပေးဖို့ဦးစီသူအောင်မြင့်ဘက်ကပြန်ကြားရေးဝန်ကြီးဌာနဘက်ကိုတင်ပြထားတယ်လို့သူရှိနေထံကသိရပါတယ်
။သူကဒီသူကဟိုပြောချင်တာတော့သူကဒီစားနေစင်းကျွင့်ဝင်တဲ့အညီသူရေးတယ်ဆိုတဲ့ဟာပေါ့နော်။အဲအဲ့ဒါရယ်။နောက်တစ်ခုကကြတော့ဒီဒီ PUE ကဒီမြန်မာပြည်မှာဆိုရင်ဒါရုံးကခွင့်ခွင့်လက်ခွင့်ပြုထားတယ်ဆိုတဲ့ဟာအမတို့အဲ့မှာတက်တည်ကြတာတခုရှိတာပေါ့နော်။အဲ့နှစ်ချက်ပေါ့အဲ့နှစ်ချက်အတွက်ကိုသူကအဲ့လူတွေသူထည့်တာပေါ့နော်။ဘယ်လိုပြောရမလဲသူတို့လာမလာတော့မသိဘူးပေါ့နော်ဒါကအရက်တက်တည်တယ်အမတို့ပြီးသွားတဲ့အခါကျတော့မှပဲအဲသူတို့ခေါ်မယ်ပေါ့နော်ဆိုပြီးတော့အမတို့ပြင်ထားတာပေါ့လေဆိုတင်ပြင်ထားတာပေါ့အမှုရှင်တွေကတော့ဒီတိုင်းပဲဟိုနေစီဒီဘယ်လိုပြောရမလဲကိုယ့်ဘက်ကဒီတူအားတွေပဲစစ်နေနေတဲ့အဆင့်ဆိုတော့လေဒါမှတော့ဟိုထူထူတော့မရှိဘူးအရင်ဟိုဟာအတေလိုဘတ် site ကကျတော့သူကပြီးသွားပြီဆိုတော့လေသူတို့ဘက်ကတော့အဓိကအဲဒီသုံးမှုလုံးမှာဆွတ်ဆွဲထားတာပေါ့အဓိကတော့ဆရာကြီးရေးတဲ့စာသားတွေပေါ်မှာပေါ့နော်ဒီဆောင်းမားတွေပေါ်မှာပဲမတူပြီးတော့ပဲသူကဆွတ်ဆွဲထားတာဆိုတော့လေ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်းမားတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်းမားရေးသားပေးပို့လို့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖမ်းနေဆိုရင်တော့တဲ့င်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါဗါး2021ဩဂုတ်လ15ရက်နေ့ကဦးစီသူအောင်မြင့်ကိုဖမ်းဆီးစဉ်မှာ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုလည်းအတူဖမ်းဆီးခဲ့တာပါမတ်ထထခိုင်ကလည်းအခုလက်ရှိအင်းစိန်အကျဉ်းထောင်အတွင်းဖမ်းဆီးထိန်းသိမ်းခံနေရပါတယ်မတ်ထထခိုင်ကိုတော့မင်္ဂလာတောင်ညွန့်မြို့နယ်ကပုံမှန်905ကကြီးနဲ့ဗဟန်းမြို့နယ်ကပုံမှန်စက်ခွန်မြင်းဆောင်တစ်တုံးနဲ့တရားစွဲဆိုထားပါတယ်ဒီအမှုအခြေအနေနဲ့ပတ်သက်လို့သူမရှိနေကအခုလိုပြောပြပါတယ်
သူက905နဲ့ဆွဲထားတယ်။တခုကစက်ခွန်တင်နဲ့ဆွဲထားတယ်ပေါ့နော်။905နဲ့ဆွဲထားတဲ့ဟာမှလည်းအဲ့ဒါနဲ့ပတ်သက်ပြီးသူအထောက်အထားပြနိုင်တဲ့ဟာမရှိဘူး။စက်ခွန်တင်မှာကြပြန်တော့လည်းမတရားအသိနဲ့ချိတ်ဆက်ပါရလို့ပြောအောင်လေ။ရှင်းရှားအောင်မပြတတ်နိုင်တဲ့အပြင်ပေါ့။သူကတရင်နောက်ဖြစ်တဲ့အပေါ်မှာလည်း ဟိုတကယ်လို့သတင်းယူခဲ့တယ်ဆိုလို့ရှိရင်တော့ဥပဒေနဲ့အညီသတင်းယူခဲ့တယ်ဆိုတဲ့ပုံစံလေးကသုံးသပ်လို့ရနေတာလေသူကတရားစွဲအဖွဲ့စီကဒီပုံမှန်နဲ့ဆွဲလိုက်တဲ့အပေါ်မှာဥပဒေနဲ့အညီလုပ်တယ်ဆိုတဲ့ပုံစံမျိုးနဲ့သူကဒီလိုပြောမှဆိုရင်တရားခွန်မှာအမှုတင်စစ်ဆေးရတော့အမှုရဲမှာစစ်ဆေးပေါ်ပေါက်ချက်ရပေါ်လွင်မှုမရှိဘူးတဲ့ဟာကျွန်တော်မေးခွန်းထုတ်နိုင်ပြီးတော့ထင်ရှားအောင်တော့ပြတ်တနိုင်တဲ့အခွင့်အရေးတော့ကျွန်တော်ရဲ့တရားခံစိုက်ဘက်ကရတယ်ဒါပေမဲ့ဘယ်ပုံမှမအမေကဘယ်နှနစ်ချလို့ဟာ30ပြည်သားဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့အမှုကအချင်းချင်းကောင်းလဲထောင်ကြမှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်အဖမ်းဆီးခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ခဲ့ရမှာအခုချိန်ထိဆိုရင်သတင်းသမား80ဝန်းကျင်ဖမ်းဆီးတရားစွဲဆိုခံနေရဆဲပါသူတို့ကိုနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့ရှင်းတွေကပြောပါတယ်မကြသေးခင်ကပဲမြဝတီမြို့မှာဖမ်းဆီးခံခဲ့ရတဲ့မဲခေါင်သတင်းဌာနအလွတ်တန်းသတင်းတော့မောင်မောင်မျိုးကိုလည်းနှစ်ရှည်ထောင်ချနိုင်တဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကာကြီးနဲ့စစ်ကောင်စီဘက်ကတရားစွဲဖို့ပြင်ဆင်နေတယ်လို့အဲ့ဒီသတင်းဌာနရဲ့အဒီတာကိုညံလင်းထက်က VOA ကိုပြောပါတယ
်။ဆယ်နှစ်ဖမ်းနေပေါ့လား17ရက်နေ့ကျတော့ကျွန်တော်တိုက်ဖျက်ရေးဥပဒေ52ကာကြီးနဲ့သူ့အမှုဖွင့်တယ်။ပြီးခဲ့တဲ့အပတ်တနင်္လာနေ့အင်္ဂါပေါ့နော်16ရက်နဲ့18ရက်နေ့မှာသူ့အမျိုးသမီးနဲ့သူ့အမေနဲ့တွေ့တွေ့လို့ရတယ်။ပြန်တော့မဟုတ်ပြီးတော့အဲ18ရက်နေ့မှာပဲသူ့ကိုဖမ်းအချုပ်ကနေပြီးတော့ထောင်ထဲကိုရွှေ့လိုက်တယ်ပေါ့နော်။မောင်မျိုးတွေ့ခဲ့တာတော့ကျမ်းမာကြီးလည်းကောင်းနေပေါ့နော်။ကောင်းကောင်းမွန်မွန်ပဲပေါ့အဲ့လိုဒီရိုက်ခါနှစ်ထားမျိုးမတွေ့ခဲ့ရဘူး။အဲ့လိုပြောတယ်သူ့မျိုးသူများ။ဖယားရဲ့ဒီရဲရဲ့ကနဦးကျင်းနံပေါ့နော်။အမှုဖွင့်ကျင်းနံမဟုတ်ဘူး။ကနဦးကျင်းနံမှာတော့သူ့ဖုန်းထဲမှာသူ့ကောင်းမှာပေါ့နော်။ဒီမဲခေါင်သတင်းဌာနကတည်းကတချို့ရဲ့တော့ပြောသူနိုင်ငံရေးနဲ့ပတ်သက်တဲ့ post တွေလိုမျိုးဒေါ်လာရင်းနဲ့ပတ်သက်တဲ့ post တွေ share ထားတာကိုတွေ့တော့သူဆက်စစ်တယ်ဆက်စစ်တဲ့အခါကျတော့သူကဒီသတင်းဌာနမဲခေါင်သတင်းအတွက်လွတ်တန်းသတင်းအောင်အနေနဲ့သတင်းရှင်းပေးတယ်နောက်ပြီးတော့ဟို PDF တွေနဲ့ဆက်သွယ်ပြီးတော့မိမျက်နှာမျိုးတွေရှိတယ်နိုင်ငံရေးနဲ့ပတ်သက်ပြီးတော့မဟုတ်မှန်ရှိတယ်ဆိုပြီးတော့ share ရတော့ကနဦးချိန်နံမှာတော့အဲ့လိုမျိုး share ထားတယ
်ဒီပုံမှန်အရာပြစ်မှုထင်ရှားကြောင်းစီရင်ခံရရင်အနိုင်ဆုံး1,800ချခံရနိုင်ပါတယ်အခုလုံးသတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုတာတွေကြောင့်သတင်းရေးသားမှုတွေမှာပိုပြီးအခက်အခဲဖြစ်လာရတယ်လို့ကိုညံလင်းထက်ကဆက်ပြီးပြောပါရယ
်သတင်းသမားတွေရဲ့ဒီအခြေအနေကိုပြောပါဆိုရင်တော့ဟိုအခြေအနေနှစ်မျိုးတော့ပြောလို့ရပါဘောเนาะတချို့ကတော့ဒီအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ခိုင်းတဲ့အတိုင်းပြောတဲ့အတိုင်းပေါ့เนาะသူတို့တုံ့နှုံခိုင်းတဲ့အတိုင်းရှိတဲ့သတင်းမီဒီယာတချို့နဲ့သတင်းသမားတို့ရှိရပေါ့သူတို့ကတော့ပြဿနာမရှိဘူးဒါပေမဲ့ဒီတကယ်ပြပြမှာဖြစ်ပျက်နေတဲ့အခြေအနေကိုနောက်ပြီးတော့ဒီသူရဲ့သဘောထားကိုထင်ဟပ်အောင်ပေါ့နော်သတင်းရေးတဲ့လူအဲ့လိုအဲ့အမှန်အဲ့တိုင်းရေးတဲ့သမားတွေတော့ကတော့ဒီအချိန်မှာသူတို့တင်တော့မသိတာနဲ့ဒီစစ်တပ်ကဖမ်းမှာပဲဖမ်းမြင်နေရင်လို့သူတို့ငါအကကြီးနဲ့မဟုတ်တော့ဘူးပေါ့နော်ဒီအကြမ်းဖက်မှုတိုက်ဖျက်ရေးဦးတွေ52ကကြီးကိုသူတို့ကပြင်းထန်တဲ့ပုံမှန်နဲ့တရားစွဲရမျိုးလည်းတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီသတင်းသမားကတော့သတင်းရယူရတဲ့နေရာမှာPDF နဲ့လည်းဆက်သွယ်ရမှာပဲ NUTC PH နဲ့လည်းဆက်သွယ်ရမှာပဲရှင်ရင်ဖမ်းမြအောင်ဆက်သွယ်ပြီးတော့သတင်းမေးရတာဖြစ်တဲ့အတွက်ဒီလိုမျိုးဆက်သွယ်ထားရတဲ့သူတို့ကအကြမ်းဖက်မှုဥပဒေနဲ့မှုဖွင့်လို့ရတဲ့အခြေအနေဖြစ်နေတဲ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ10ရက်နေ့ကစပြီးအခုချိန်ထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်200နီးပါးရှိခဲ့ပြီးတချို့တော့ပြန်ပြီးလွတ်ခဲ့ပါတယ်ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သိမ်းဆုံးခဲ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့တွေကထုတ်ပြန်ထားပါတယ်သတင်းသမားတွေကိုအများဆုံးတရားစွဲဆိုထားတာကတမတော်ကိုအကြီးညိုပြည့်စုံမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးတော့ဆက်သွယ်ရေးဥမှုတွေပုံမှန်အပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြည့်အောင်ပြုလုပ်မှုတို့နဲ့ပါတရားစွဲဆိုတာတွေလှုပ်လာခဲ့ပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရဲမွန်တင်ပြသွားတာပါရှင်သောတာရှင်များရှင် VOA ကနေထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လယ်ယာဖက်မှာတွေ့ရတဲ့တိုက်ရိုက်နာဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA American အသံကနေဒီကနေ့ညဖက်ထုတ်လွှင့်သွားမယ့်ညနေခင်းအစီအစဉ်တွေကိုတော့ည9:00နာရီနဲ့10:00နာရီအထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့ထိုင်းဘက်ကသတင်းတပိုးပဲဆက်ရအောင်ပါ။ထိုင်းမြန်မာနယ်စပ်မှာထိုင်းဘက်ခြမ်းလူကုန်ကူးတွေတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေနေစဉ်ဆိုလိုဖမ်းဆီးမိနေတာမှာမေလ25ရက်နေ့တုန်းကလည်းလူတရားကျော်ဖမ်းမိပါတယ်။ကန်ချနာပူရီပြည်နယ်မှာ7ကားတစ်စီးအပေါ်မှာတာလပတ်အုပ်ပြီးတော့အဲ့ဒီလူတွေကိုတင်လာတာပါ။တည်င်းကိုတော့ VOA သတင်းထောက်မယေအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထဲမှာဆိုင်ရုပ်စစ်ဆေးဂိတ်ကိုဖြတ်ပြီးမောင်းလာတဲ့ကုန်တင်ကားကြီးထဲမှာတော့အထောက်ထားမဲ့မြန်မာနိုင်ငံသား100ကျော်လိုက်ပါလာခဲ့တာပါ။ကန်ချနာပူရီပြည်နယ်ထဲက ပလောပီနံစိုက်ခင်းတစ်ခုဘက်ကိုဥတီမောင်းလာချိန်မှာတော့ထိုင်းရဲနှုတ်ကနောက်ကနေလိုက်လာပြီးစစ်ဆေးဖို့လုပ်တဲ့အချိန်မှာကားပေါ်ကတလပတ်စအုပ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေကထွက်ပြေးခဲ့ကြပါတယ်။ဒီနောက်ရဲကတနက်နဲ့ဖောက်ပြီးလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တာကြောင့်မြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်အလုသမားရေးဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟိုကားလည်းကြည့်ရမလား။မကြည့်ပြောလည်းဖြစ်နေတော့တွားမရဘူး။ကျန်နေအဲဒီမှာလည်းရဲကရောက်လာတော့အဲ့ဒါနဲ့စစ်စီးရဲ့အချိန်မှာမလုံးသမားတွေကကားအနေနဲ့ထွက်ပြေးနေတယ်။အော်ဖမ်းပြရပါလို့။လူကြီးရတော့တရားကြော။တရားကြော်မှမှသူကနော်တဲ့ငယ်ဆုံးကအရင်ကဟာသာကြောင့်ဖြစ်ပါတယ်။အဲ့ငါကဆက်ကလေးလေးနဲ့မရေရတော့ကားကောင်းမှမထင်လာလို့ပြောတယ်။ဒါကြောင့်ကျန်တဲ့လူတွေကတော့အဲ့နောက်မှာတာဝန်ဥပ္ပါတယ်ဒါကြီးက။အဲ့ဒီမင်းကဒါလည်းခက်ခဲပဲပဲကျွန်တော်တို့ထင်လာတော့လေ။ဘာလို့ဆိုတော့ဒီလူကလည်းနဲ့တော့မှတရားကြော်ဆိုတော့တို့ဆိုရပြီးတော့ဒရောင်းနဲ့ဆင်ခဲ့ပါမယ်။အနေရောမရှိရတဲ့နေလေ
။အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာမန္တလေးမြို့ကနေလာကြသူတွေဖြစ်တယ်လို့လဲဆိုပါရယ်။သူတို့တွေကိုထိုင်းနိုင်ငံရဲ့အတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်တွေရမယ်ဆိုပြီးလူပုံကူးသူတွေကခေါ်ဆောင်လာခဲ့ကြတာပါ။သူတို့ဟာထိုင်းနိုင်ငံအတွင်ပိုင်းပြည်နယ်သုံးခုမှာအလုပ်သွားလုပ်ကြမဲ့သူတွေဖြစ်တယ်လို့လဲဆိုပါရယ်
။ပထမဖမ်းမိရယ်။ပြည်ချင်းမလို့ရယ်လေအောင်ရောဒါမှမဟုတ်တို့လက်တွေမှာအဲမှာအရောင်လေးပလတ်စတစ်ဟိုကျိုးကြီးကျွန်တော်ပလတ်စတစ်ကျိုးကြီးအကျိုးကြီးနဲ့ချီကြတာပေါ့အရောင်လေးနဲ့အမီရောင်အစင်းရောင်ဝိုင်းရောင်ပေါ့ဆက်ပြီးဘယ်ရောင်ဆိုဘယ်ပို့ပေါ့
ဖန်စီခံရသူတွေဟာနှစ်စီးတွဲထရက်ကားကြီးပေါ်မှာနိုင်အတော်ကြာတယ်လီဘတ်စာတွေအုပ်ပြီးလိုက်ပါလာခဲ့ရတာကြောင့်ဒီထက်ပိုကြမယ်ဆိုရင်အသက်ရှူမွန်းကျက်တာတွေဖြစ်နိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်ပြီးခဲ့တဲ့ရက်တုန်းကလည်းလူပုံကူးသူတွေကမြန်မာနိုင်ငံသား၁၀ယောက်ကိုတပ်ပြည်နယ်ကနေပြောင်းမှုစည်းတွေတည်ဆောင်လာတဲ့ကုန်ကားနဲ့ချိုင်နဲ့ပြည်နယ်တွေကိုတည်ဆောင်လာတဲ့မှာလမ်းခီးမှာပဲအောက်ဆီဂျင်ပြတ်လတ်တဲ့လက္ခဏာတွေနဲ့မြန်မာအမျိုးသမီး2ဦးတည်ဆောင်ခဲ့တဲ့ဖြစ်စဉ်လည်းဖြစ်ခဲ့ပါတယ်။အခုဆိုရင်အလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်အသီးသီးကနေအစုလိုက်အပြုံလိုက်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်။
လူကုန်ကူးရူတွေခေါ်လာတဲ့မြန်မာနိုင်ငံသားတရားကြောထိုင်းဖက်မှာအဖမ်းခံရတဲ့တဲ့မိုင်အီမှာတင်ပြသွားတာပါရှင်။အခုတော့တရုတ်ဆိုရှယ်မီဒီယာဝေဘိုမှာတင်လိုက်တဲ့ယူကရိန်းစစ်ပွဲဆိုင်ရာဗီဒီယိုတစ်ခုထဲဘာတွေပြောဆိုထားသလဲဆိုတာနားဆင်ကြည့်ရအောင်ပါ။
မေ18ရက်နေ့ကဆိုရှယ်မီဒီယာဆာမျက်နှာဝေဘိုမှာတရုတ်အမျိုးသားရေဒီယိုကဗီဒီယိုတစ်ခုတင်လိုက်ပါတယ်။သူရည်ထားတဲ့အထဲမှာအနောက်တိုင်းမီဒီယာတွေရုရှားယူကရိန်းပြည်ပခသတင်းတင်ပြမှုမှာဝါရဖြတ်သတင်းမှားတွေပါတယ်လို့ပြင်သစ်အီတလီနယ်သာလန်နဲ့တခြားနိုင်ငံတွေကတီးခြားရက်တည်တဲ့သတင်းတောက်တွေကတလောကကုလသမဂ္ဂစီးပွဲမှာဝေဖန်သွားတယ်လို့ဆိုပါတယ်။သူတို့ကဒီပြည်ပခအကြောင်းအမှန်တွေတင်ပြမိလို့အလုတ်ဖြုတ်ခံရတယ်လို့ဝေဘိုမှာပြောထားတာပါ။ဒါလူတွေအထင်မှားအောင်လုပ်လိုက်တာပါ။တကယ်တမ်းကျတော့တီးခြားရက်သတင်းတောက်တွေဟာရုရှားဆွေးရဝါရဖြတ်မှုတွေကိုတင်ပြလေးရှိတာတာဒကတွေအပြည့်ပါ။ကုလသမဂ္ဂစီဝေးဆိုတာကလည်းရုရှားသူ့အကြံနဲ့သူစီစဉ်တဲ့အလို့သဘောဆွေးနွေးမှုဖြစ်ပါတယ်။ဒီမှာဖိတ်ကြားထားတဲ့သတင်းတောက်တွေကရုရှားရဲ့တပ်ပြမှုတွေကယူကရိန်းလုတာပါလို့တသက်အပြစ်တင်ပါတယ်။မရီယူပေါ်ပြဆက်ယုံတွေကရဲသားတွေကိုယူကရိန်းကဖောက်ခွဲတာဖြစ်တယ်။မျက်မြင်တွေပြောတဲ့ရုရှားကဒုံးကျည်နဲ့တိုက်ခိုက်တာမဟုတ်ဘူးဆိုတဲ့မူသားကိုသူတို့ကလိုက်ပြောကြပါတယ်။ဒါဟာရုရှားလက်ချက်ဆိုတာ BBC ကသေချာအထောက်ထားနဲ့တွေ့ခဲ့ပေမယ့်ယူကရိန်းဟာရဲသားတွေကိုလူသားတိုင်းအဖြစ်သုံးတယ်လို့သူတို့ကအပိုင်းဆွဆွဲပါတယ်။ရုရှားကစစ်ရာဇဝတ်မှုကျူးလွန်နေဆိုရဲ့ဖြစ်ရထောင်းချီကိုနိုင်ငံတကာအတိုက်အဝန်းနဲ့ယူကရိန်းကစုံစမ်းနေပါပြီ။မေလ23ရက်နေ့မှာတော့ယူကရိန်းတရားရုံးကရုရှားစစ်သားတစ်ယောက်ကိုအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းမျိုးသားအိုလက်ဇန်ဒါရှယ်လီပော့ဖ်ကိုပစ်တပ်မှုနဲ့ထောင်ဒဏ်သက်သက်ချမှတ်လိုက်ပါတယ်။
တော်တာရှင်များရှင်VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍဘလော့ဂါရီပြောသည်မြန်မာအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းဗတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းစသနဲ့ဖတ်ရှုနိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင် VUE American အတန်ရဲ့2022ခုနှစ်မနက်ပိုင်းအစီအစဉ်တွေကိုစပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကြာရပတင်းနဲ့မနက်ပိုင်းအစီအစဉ်တွေကိုတော့ line dometer 2440 53နဲ့ line lambda 190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကျမရေဦးကျော်စန္ဒရဲ့မြမအရေးသုံးသက်ခြင်းနဲ့အားကစားကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ကျမရေကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ခုလိုပဲမိုးရွာသီးတဲ့ကိုစပြီးတော့ဝင်ရောက်လာတဲ့အချိန်မှာဖြစ်လေဖြစ်တာရှိတဲ့ဝမ်ပြက်ဝမ်ရှော့ယောဂအကြောင်းဒါဒီတုတ်ကွေးယောဂအကြောင်းတွေကိုတင်ဆက်ထားပါတယ်။အဲ့ဒီယောဂတွေကိုဘလို့သတိပြုကာကွယ်ရမလဲဆိုတာကိုလည်းဒေါက်တာတန်စောကကျမရဲ့အစီအစဉ်မှာမြေမြန်တင်ပြထားပါတယ
်။ဘုရားဒီမှာဝမ်ပြက်ဝမ်ရှော့ယောဂနဲ့ယာတိတုတ်ကွေးယောဂတွေကိုလည်းသတိပြုကြရမှာပါ။ဝမ်ပြက်ဝမ်ရှော့ယောဂဟာအစာတောင့်တဲ့ရေမတန့်ရှင်းမှုကနေတဆင့်ကုသပြန့်တဲ့ယောဂတစ်ခုဖြစ်ပြီးဒီချိန်မှာအစာတောင့်တဲ့ရေတန့်ရှင်းမှုကိုအထူးသတိပြုကြဖို့နဲ့ရင်နာစာတွေကိုမစားမိအောင်ကီးပြုကြဖို့အရေးကြီးတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဟုတ်ပါတယ်။အဲ့တော့ဝမ်ရှော့ဝမ်ပြက်ယောဂမိုးရသည်မှာဖြစ်များပါတယ်ပေါ့နော်။အဲ့ဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရသည်မှာရင်ငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာစာတွေစားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်ဒီဝန်းလျှော်ဝန်းပြက်ဝန်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်းလျှော်ဝန်းပြက်ဝန်းကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါအေပိုးနဲ့အသေးအောင်သားဝါအီအီပိုးဆိုတာတွေကလည်းဆရာတို့အစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂါတွေလည်းမိုးရသည်မှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂါပူဝင်ရောက်တဲ့လမ်းကြောင်းဒီအစာတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစာတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်။အဲ့တော့ကိုယ်ကိုယ်တိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားသုံးပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်။တစ်ဖက်ကကိုယ်တောက်တဲ့တောက်သုံးရည်ရလည်းတန့်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ်။နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန်တန်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂတွေမဖြစ်အောင်တန်ရှင်းမှုကိုထူးထူးယူဆရမယ်ဒီအင်းဆက်ယောဂထဲမှာအကောင်ထဲမှာပါတယ်ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေးရသည်မှာဆောင်ရွက်ပေးဖို့လိုပါတယ်ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီစားတောက်ကနေကုသတဲ့ဝန်ရှော်ဝန်ပြက်အသားအသေးအောင်သားဝါယောဂတွေဖြစ်ပွားမှုရောကြသွားမှာဖြစ်ပါတယ်
ဒီရဒီမှာတုတ်ကွေးဖြန်နာယောဂတွေလည်းကုသခံရနိုင်တာကြောင့်တုတ်ကွေးဖြန်နာယောဂကုသမခံရအောင်သတိပြုနေထိုင်ကြဖို့လိုတယ်လို့သိရပါတယ်။လက်ကိုမကြာခဏဆေးကြောတန့်စင်ပေးကြဖို့နဲ့ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်သတိပြုနေထိုင်ပေးကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်။
အဲ့တော့ယာဒီတုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ယောဂပိုးပေါ့နော် influencer virus ကြောင့်ဖြစ်ပါတယ်။ဒီ virus ပိုးကလည်းကုလိုမိုးရသည်မှာလေလူထဲမှာပြန့်နှံ့မှုနှုံးနဲ့များတယ်ကုသမှုနှုံးနဲ့များတာတွေ့ရပါတယ်။အဲ့တော့အခုဆက်အောင်ဆိုပြီးဆရာတို့ကောက်ွယ်မယ်ဆိုပရမအစ်အနေနဲ့ဒီဒါစီချောင်းစိုးဖျားနာဖြစ်တဲ့ဒူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးဆက်တာမျိုးဖြစ်ပါတယ်။ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းစိုးမယ်ဆိုရင်ကိုယ့်စီရပိုးတွေတခြားသူတွေကိုမကူးဆက်အောင်စတရက်ကိုဆရာတို့ဒီတ िश ူးစာလေးနဲ့နာစီချောင်းစိုးတာတွေကိုเนาะဟိုအသုံးပြုသင့်ပါတယ်ပေါ့နော်။အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့ tissue စာတွေကိုဆရာတို့အမိုက်ပုံးတွေကိုစနစ်တကျစွန့်ပစ်ရမယ်။မိမိရဲ့လက်ကိုဆက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်။အဲ့တော့နောက်တစ်ခုကတော့ကာကွယ်ရတဲ့ဟာကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးဆက်ယောဂပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့။အဲ့တော့မဝင်အောင်ကတည်းကသူတို့ကလည်းရေလက်ကိုစနစ်တကျမကြခဏတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူစီကနေပြန့်နှံ့နေတဲ့ပိုးတွေကမိမိလက်ကနေတဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကုဆက်တာတွေဖြစ်နိုင်တယ်။နောက်ကကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့။နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရသီးနှံတွေပိုစားပေးရမယ်။နော်အေးဝါးဝါးအိပ်ရမယ်။နောက်တခါကိုယ်လက်လှုပ်ရှားနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ဒီဗိုက်တာမင် D နဲ့ C supplement နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလွယ်တကူတိုက် ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လည်းဒီအချိန်နီးငယ်တွင်မှာပဲပြန်လည်ပျောက်ကင်းသွားနိုင်ပါတယ်
။မိုးရသည်တွေကိုဝင်ရောက်လာတဲ့အချိန်မှာဝမ်ပြဝမ်လျှော့ယောဂါနဲ့ရာသီတုတ်ကွေးယောဂါတွေကိုလည်းသတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ကျမရဲ့အစီအစဉ်အပြီးအားကစားကဏ္ဍမတင်ဆက်ပေးခင်မှာဦးကျော်စနားရဲ့မြမအရေးတုံသက်ချက်ကိုအရင်တင်ပြပေးချင်ပါတယ်။တန်တမန်ခင်းမျက်နှာပန်းလာခြင်းနဲ့လက်တွေ့အလားလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။မကြာသေးခင်ကပြည်ဆောင်သွားခဲ့တဲ့အမေရိကန်အာဆီယံထိပ်တည်ဆွေးနွေးပွဲဟာမြန်မာနိုင်ငံ NUG အစိုးရအဖို့တန်ခင်းတမန်ခင်းအရာအားတက်စရာဖြစ်ခဲ့တယ်လို့အတော်များများကယူဆကြပါတယ်။စစ်ကောင်စီအကြီးအကဲကိုမဖိတ်ပဲ NUG နိုင်ငံခြားရေးဝန်ကြီးကိုအလွတ်တဘောလက်ခံတွေ့ဆုံတာတွေရှိခဲ့တဲ့အတွက်လည်း NUG မျက်နှာပန်းလာခဲ့တယ်လို့ပြောရင်မှားမယ်မဟုတ်ပါဘူး။ဒါပေမဲ့ဒီလိုအရေးတရူဆက်ဆံခံရခြင်းဟာ NUG ဥတီကြိုပမ်းနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်တက်လာနိုင်ရေးအတွက်လက်တွေ့ထိရောက်မှုဘလောက်ရှိနိုင်ပါသလဲ။1990ရွေးကောက်ခံလွှတ်တော်အမတ် NCGUB ဝန်ကြီးဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကျားဒေါက်တာတင်းစွေခင်ဗျာမကြသေးခင်ကပြီးဆုံးသွားတဲ့ US ASEAN Summit American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံ NUG အစိုးရရဲ့အခမ်းကဏ္ဍကိုအားတက်စရာတွေဖြစ်ခဲ့ကြပါတယ်တချို့လည်းပဲအားတက်ကြပါတယ်ဒီဆွေးနွေးပွဲရလနဲ့ပတ်သက်ပြီးတော့ဆရာအမြင့်ကိုအရင်ဆုံးအကြံဉာဏ်သုံးသပ်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဟိုအားတက်စရာသတင်းကြီးတစ်ခုလို့သဘောတူပါတယ်ခင်ဗျာကျွန်တော်တို့အရင်အရင်ဗမာဒီမိုကရေစီရေကို1986ခရီးအနေနဲ့တွေ့လို့ရှိနိုင်ငံတကာစင်မြင့်မှာတန်တမာရေးရာအရာဆောင်ရွက်မှုတွေမှာဒီတချီကတော့ဟိုပို့ပြီးတော့တိတိတသာဟိုတိုးတက်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အစိုးရတုန်းကလည်းဟို George Bush နဲ့ကျွန်တော်တို့ဝန်ကြီးတယောက်နဲ့တွေ့တာကဘာညာရှိတော့လဲပဲဒီတချီကတော့အာဆီယံနဲ့ဆက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံရေးဝန်ကြီးနဲ့တခြားပေါ်တွေလွတ်တော်ကွန်ဂရက်စ်ကအကောင်ဆုံးအနေနဲ့တွေ့နိုင်တဲ့အဆင့်ဟာဟိုနည်းနည်းအဆင့်မဟုတ်ဘူးဟိုတခြားဟိုကျွန်တော်တို့စူးစမ်းမှုတွေနဲ့ဆိုင်ရင်ဒီနောက်ဆုံးတန်တပန်ရေးရအောင်မြင်မှုဟာထူးခြားပြီးတော့အတက်စရာလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ပါတယ်အတက်စရာဖြစ်တယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့အကျိုးသက်ရောက်နိုင်မှုဘယ်လောက်ရှိမလဲဒီကအတက်စရာတွေဒီကကြားခဲ့ရတဲ့စကားတွေဟာဘယ်လောက်ထိလက်တွေ့ထိရောက်လာနိုင်တယ်ဥပမာအဖြစ်သူကစာနာမှုအထောက်ပံ့ပေးမယ်ပြောတာကြားပါတယ်သူကတော့စစ်ကောင်စီနဲ့ပတ်သက်တဲ့ဆက်ဆံရေးမှာတန်တမာအစင်းချောချတာတွေကိုတွေ့ရပါတယ်တချို့နိုင်ငံကြီးတွေဟာတန်မကြီးအစင်းကနေပြီးတော့တန်ယုံယာယီတောင်းခံချောချီတာဖဲပေါ့လေ CDA အစင်းကိုချောချလာတာတွေ့ရပါတယ်အဲ့ဒီဟာတဲ့အပြင်ပိုပြီးထိရောက်တဲ့လူဆောင်ချက်တွေများတွေ့လာနိုင်ပါသလားဆရာ
ဟုတ်ကဲ့ဒီမျော်လင့်ချက်ကလည်းဟိုထားတဲ့မေကွန်ကြီးတခုဖြစ်တယ်ဒီကနေ့ပြည်သူလူထုဘက်ကကြည့်လို့ရှိတော့ကဒီလောက်လေးနဲ့တော့ဟိုအရပြေရောလို့ပေါ့နော်အမနာတာပြောပါရင်တိတ်ကြီးတော့ထိရောက်တာလို့ယူဆလို့မရနိုင်သေးဘူးလို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဟာလူတွေတတ်ရွာတွေနှိရှုတဲ့ကာလပေါ့နော်နောက်တစ်ခါဒီရွေးချယ်တင်မြောက်ရေးခံရတဲ့အရင်အဲ့တော့ဒီဆိုအကောင်ဆောင်တွေကိုမတရားသဖြင့်ပေါ့လေထောင်ချတာတွေဖြစ်နေတော့ကဒီလိုတန်တမာရေးရာတဆင့်တက်လာရုံနဲ့ကတော့တဲ့အချင်းအမြင့်ပြည့်ဆိုတော့တော်တော်ဝေးသေးတယ်လို့ကျွန်တော်မြင်တယ်ဟုတ်ကျွန်တော်အာမတက်စရာတော့မဟုတ်ဘူးသူတို့လက်တွေ့ကြကြအဲ့လိုကျွန်တော်မြင်ပါတယ်အာဆီယံအစိုးရပြောတဲ့ခုနောက်ဆုံး quad ပေါ့နော်လေးနိုင်ငံစုမှာလည်းပမာအရေးဟာဟိုလေးနိုင်ငံတော့ကအမဂရီစီလာညပြန်ရောက်ရေးဆိုပြီးမနေရပဲလို့ပြောလာတော့ဒါလည်းဟိုကျုတ်တက်တာပေါ့နော
်
သူတို့လည်းပဲကျွန်တော်အမြင်ကတော့တလောက်နဲ့မရသေးဘူးလို့ထင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အဲ့ quad ဆိုလို့ကျွန်တော် quad နဲ့ပတ်သက်တဲ့ဟာကိုလည်းပဲကျွန်တော်ကြားပါတယ်ကျွန်တော်တွေ့ပါတယ်တန်းအဲ့ quad ရဲ့ပြောတဲ့အထက်မှာအဲ့လေးနိုင်ငံတည်းမှာပါတဲ့အိန္ဒိယတို့ဂျပန်တို့ကမြန်မာနိုင်ငံအရေးဟာအရေးကြီးတယ်ဒေတာတွင်းလူမျိုးရေးကထိခိုက်နေတယ်ဘာညာပြောတဲ့နေရာမှာတော့သဘောတူကြတယ်အဲ့ဒီ conclusion မှာသဘောတူဒါပေမဲ့လုပ်ပုံလုံနည်းနဲ့ပတ်သက်ပြီးတော့အမေရိကန်တို့အာဩစတြေးလျတို့ရဲ့ချင်းကပွန်ချင်းကနဲ့မတူဘူးလို့ကျွန်တော်ထင်ပါတယ်သူတို့ပေးတဲ့ pressure မျိုးကိုအိန္ဒိယတို့ဂျပန်တို့ဆီကမရနိုင်ဘူးလို့လည်းကျွန်တော်ထင်ပါတယ်ဆရာဘယ်လိုတွေ့ကြလဲအဲ့ဒါလည
်းအမှန်ပဲတရားကျွန်တော်လည်းအဲ့လိုသဘောပေါက်တယ် အိန္ဒိယကနှုတ်အဖြစ်ဖြစ်စီဟိုဒီမိုကရေစီဒီမိုကရေစီလို့ကတော့ဟို1988ခုနှစ်ကပြောလာတာအာသူကအဲ့လိုဂျပန်ကလည်းဆိုစကောဝင်လာကလေးကဂျပန်ရဲ့ဗမာနိုင်ငံမှာထားတဲ့ပေါ်စီဟာကျွန်တော်တို့ခင်မတ်တလောက်ခိုင်မာတောင်းတင်းရင်းမရှိတာတော့အမှန်ပဲအဲ့ဒါလည်းပဲဒီနေ့နိုင်ငံကအခင်းကျင်းမှာအခုအမေရိကန်မှာတက်တက်လာတဲ့သမ္မတလက်ထက်မှာဒီအာရှပစိဖိတ်အဲအင်ဒိုပစိဖိတ်ဆိုတဲ့အသုံးလုံးနဲ့တော်တော်လေးအခိုင်နဲ့မမကြီးကြီးပြင်းပြင်းနဲ့လုံလာတဲ့အနေအထားဟာတော့အလကားတော့မဖြစ်ဘဲနဲ့ဒီဟာဒီဆုံးတရားမြန်မာနိုင်ငံရဲ့အပေါ်မှာကျိုးတက်မှုရှိလာနိုင်တယ်။ဘာလို့ဒီရှိမလဲဆိုတော့ကျွန်တော်တို့နည်းနည်းတော့ဟိုအမှန်ရကက်သေးတယ်။ဘာလို့ဒီဖြစ်ကျွန်တော်မြင်လာတာတော့အဲတလောက်မကတိုးတက်ပြီးတော့ဒီအမေရိကန်ဥစ္စာဘုံပေါ်လေးထွေးသိမ်းပေါ့။ဟိုတိုးတက်လာနိုင်ကြလေရှိနိုင်တယ်လို့ကျွန်တော်ကျမတ
ဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဆိုအခုလောလောဆယ်မှာတော့အမေရိကန်ပြည်ဘင်းလျင်အာဆီယံကိုစီတန်းကတင်ပြီးတော့အာဆီယံတို့လုပ်နေတဲ့ဘုံသဘောတူညီမှု9ရက်ဘုံပြင်ကပဲတွန်းနေရတွေ့ရပါတယ်အဲ့ဒါကျွလွန်ပြီးတော့ဘာမှသူတို့ initiative လုပ်လာတာမတွေ့ရဘူးဆိုတော့ဒါဟုတ်ပါဆရာအာဆီယံရဲ့ငါးချက်ကိုကြော်လွှားနိုင်လာလိမ့်မယ်လို့ဆရာမျှော်မှန်းပါလားအာဆီယံ
ရဲ့စိတ်ဓာတ်မှုလမ်းကြောင်းဟာတောင်ကိုပြောင်းနေတယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့လို့အဲဒီအနေမှာဘာကြီးပါစက်တက်ကိုဥစားပေးတဲ့နည်းနည်းတချို့လည်းရှိနေတော့ခါတော်တော်ခက်တယ်ဟိုမိကုန်းကိုတည့်ရဖြစ်အာဆီယံရဲ့ပုံစံပေါ်ဒီမှာရခခင်နောက်ကြသွားပြီလို့ကျွန်တော်မြင်ပါတယ
်ဆိုတော့အမေရိကန်ဥဆောင်ပြီးတော့အာဆီယံမူဘောင်တွေကထိုးဖောက်လုလနိုင်တဲ့အလားအလာတော့တွေ့မိပါလားဆရာ
ဒါနဲ့ဖြစ်စေချင်တာပဲရှိပြီးပြဖို့တော့တော်တော်ခက်တယ်ခင်ဗျာအဓိကဒါစီကတော့ဒီလေတိုင်းမှာကျွန်တော်တရုတ်နိုင်ငံရှိတယ်ရုရှားနိုင်ငံရှိတယ်ဒီနိုင်ငံကြီးနဲ့အမေရိကချိန်ထိုးရပါလိမ့်မယ်အဲ့တော့ချိန်ထိုးပြီးမှသာလေဒီအာဆီယံဘောင်ကကျော်ပြီးတော့ပြစ်ပါစရာအကြောင်းရှိတယ်မဖြစ်ဘူးလို့တော့ပြောလို့မရဘူးဆိုတော့ကျွန်တော်တို့ခလာမဲ့ရေရောတော့မမြင်သေးဘူးခင်ဗျဟုတ်ကဲ့
နောက်ကျွန်တော်တရုတ်ဆိုလို့ဆရာတရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်သူတို့စီးပွားရေးလူဖို့အဆင်ပြေစေချင်တယ်ဘယ်အစွာတက်တယ်ဆိုတော့အဓိကလူတိုင်းကတွက်ကြပါတယ်ဒါပေမဲ့အခုမြန်မာနိုင်ငံစစ်ကောင်စီလက်ထက်မှာဖြစ်နေတဲ့ကိစ္စတွေအခြေအနေတွေမှာတော့တရုတ်တို့မျှော်မှန်းတဲ့စီးပွားရေးလွတ်မြောက်လောက်တဲ့တည်ငြိမ်မှုတို့ဘာလို့ပေါ်ရှိပါရဲ့လားအဲဒီတော့ဒေဝဒါကိုကျေနပ်နေသလားဒီခါကိုပြောင်းလဲထိုင်အောင်သူတို့ကမစဉ်းစားလေဘူးလားဆိုတော့လေကျွန်တော်တွက်မိရဲ့ဆရာ
တရုတ်ကတော့ဗမာပြည်မှာတရုတ်တက်တဲ့သူကတော့အပိုင်ပိုင်ပြီးသားပဲလို့သူကတွက်ပြရခဲ့ဒါကြောင့်သူရဲ့ကျူစီဝါကလည်းရုတ်မသွားဘူးအနေချင်းတော့ပြင်မယ်ဒါပေမဲ့ချိန်ထဲမှာသူရဲ့မဟာဂူရန်ဒီဟာမြောက်ချက်ယူရဂျီဂျီရတခုမှပြစ်ပြချင်းမရှိရနဲ့သူကတိုးလို့သာလာတယ်သူရဲ့ပြစ်ပြချင်းဒါကြောင့်တရုတ်ကတော့ပမာကြီးကဒီမကူစီရတာလဲအရင်မယူမရတာလဲအရင်မယူသူကျူစီဝါကရနေမှာပဲဖြစ်တယ်တရုတ်ကတော့ကျွန်တော်အများကြီးပေါ့နော်ဟိုပုံဆိုးတာရောပုံကောင်းတာရော
မြန်မာခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဆရာ now russia ဒီမှာ american ကမြန်မာနိုင်ငံ democracy အင်အားစုကို ngg ကိုငွေကြေးအဖြစ်ကူညီရပဲထားပါတော့ဒါပေမဲ့ russia ကူညီတာ silent နဲ့ကူညီတာဆရာအဲ့ဒါလည်းပို့ပြီးတော့မှထိရောက်နေသေးတယ်ဆိုတော့အဲ့ဒီဟာကိုနှိုင်းရှင်မယ်ဆိုရင်လည်းပဲ american ရဲ့ကတိစကားတွေဒါငွေကြေးအကူအညီတွေဟာစစ်ကောင်စီကို russia ပေးနေတဲ့အကူအညီနဲ့စာရင်သိပြီးတော့မရှင်းသာဘူးလို့ဖြစ်မနေဘူးလားဆရာ
။ဒီကလေးမနဲ့ခင်ဗျ။ဘာကြောင့်လဲဆိုတော့အခုနောက်ဆုံးကာနာသိန်းတဲ့စစ်ကောင်စီကလက်နဲ့ဟိုအကူကြီးသူကလောက်ချက်ဖြစ်တဲ့အတွက်သူတို့ရင်းနဲ့လက်နဲ့ရရင်သူကပြီးတော့တရုတ်ကလည်းအရင်လောက်မပြီးတော့အခါမှာသူကတကယ်ကောင်ကိုကိုကိုကြီးပေါ့နော်သူကရုရှားကိုတွေးသွားတယ်ရုရှားကလည်းဟိုတတိယကန်စားအဆင့်လောက်လက်နဲ့ပြီးပြီးချင်းရောက်ရင်ဒီနိုင်ငံဆိုတော့အကူကြိုက်တွေ့တာပေါ့အဲ့တော့ပြည်သူလူထုတူမီနဲ့ရှင်နေတဲ့ပြည်သူလူလောလောကတော့ရုရှားလက်နက်ကအများမှဟိုအာသာလာပေါ့ဆိုတော့ရုရှားရဲ့ကူညီဟာစစ်ကောင်စီကအများမှလက်တလို့ရည်ရွယ်ပါခင်ဗျကျွန်တော်မြင်ပေါ့နော်တရင်တော့တေးဘူးအော်ကိုခဲ့တယ်နာဝတနာဖာပဲပါအဲ့ဒါလည်းရည်ရွယ်အဆင့်လောက်တာစစ်ကောင်စီအတွက်အစ်စ်တဲ့အတွက်ပေါ့နော်အတုံးချပြီးတော့နောက်ပိုင်းသူဟာpolicy ကတူပြန်လေ review လုပ်ပြီးတော့အမေရိကန်လက်နက်တွေရရင်လို့ကြိုးစားရတယ်ဒါလည်းမအောင်မြင်ဘူးဒါပေမဲ့အခုရေတို့သဘောမျိုးနောက်ထပ်ရေတို့ပေါ့နော်သူကတစ်ဆင့်ကရုရှားတွေကရတော့သူကရေတို့သဘောမျိုးတော့ အဲစစ်တပ်ဟာဟိုပေါင်းဝတ်ချရနေတယ်လို့မြင်ပါတယ်။ဒါကြောင့်မေကွန်ရပြောရင်အမေရိကန်ဘက်ကတော့အကျွန်တော်မြင်တာကတော့ခုနောက်ဆုံးအသုံးနှုန်းအပြောဆိုကြီးကတော့ဒါလက်နဲ့ပြေဖို့လုံးဝစိတ်ကူးမရှိဘဲနဲ့အဲတခြားနည်းတွေသာသူဟိုကူညီရတာပေါ်ရှိတော့ကျွန်တော်တို့အမေရိကန်လည်းအများကြီးတော့အားရစရာမမြင်ဘူးလို့ကျွန်တော်
โอเคโอเคเสียจนเอาซุงเสียเอ๊ะมาเจอกูจ้าจินน่ะก็ตลอดเลยดูไดไม่ไฉ่แกไอ้สัตว์ทุกผิดไปแล้วตะชูก็เปล่าจ๋าว่าเสียไอ้ก็ตะชูปัญญาชินนี่ตุ้มตัดดูได้เปล่าจ๋าเลยမြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆရာနာရှင်စနစ်ကိုတိုက်ဖြတ်ဖို့အတွက်ဖိအားပေးတယ်ပရက်ရှာပေးတယ်ဆိုပေမဲ့အဲ့ဒီဖိအားဟာအဲ့ဆရာနာရှင်စနစ်ကြာဆုံးရေးအတွက်အထောက်ပံ့မဖြစ်ဖ ೇನೆပြည်သူကနစ်နာစီတယ် backfire ဖြစ်တယ်အဲဒီကြောင့်အဲ့ဖိအားပေးတဲ့ဝါရကိုတချို့ကမတိုက်ကြပါဘူ
းဟုတ်ကဲ့အဲဒီလိုသုံးချက်ချက်ကတော့ကျွန်တော်တို့ဟိုကဖို့သုံးငွေရကလန်ဒါငါလည်းပြပါမအဲ့ကိုလက်မှတ်ထိုးကလေးကဒီ sanction ကိစ္စတွေကိုသီရိယနိုင်ငံရေးပညာရှင်အမျိုးမျိုးကအောက်တိုက်ကြပါတယ်ကျွန်တော်ကတော့ပြည်သူလူထုဘက်ကပဲကြည့်တော့ဟာပြည်သူလူထုကတော့sanction ကိုလိုချင်တာပဲစစ်အာဏာရှင်ထိမဲ့ဟာကိုလိုချင်တာပဲဆိုတော့ကကျွန်တော်အမြင်ကပြည်သူလူထုနိုင်ငံရေးအမြင်ကလို့ကြည့်လို့ရှိရင်ဒီနိုင်ငံရေးသိပ္ပံပေါ်မောက်ခါတွေ30ပြူတွေ30ချက်ကဆရောပေါ်ကနေပြီးတော့ဗာဒီယိုလီတွေကိုကားပြီး30ချက်ဖြစ်ပြီးလက်တွေ့မကြပဲနေပြည်သူလူထုလိုချင်တဲ့ခီအားတိုက်အားတော့အားအဲ့တော့မပါပြင်းတော့စစ်ကောင်စီစစ်ဆိုတာပြုတ်မှာမဟုတ်ဘူးရပ်မှာမဟုတ်တဲ့တွေ PR ရောတောအားရောဆွဲအားရောပြည်သူလူထုရဲ့တောင်းကံအားတွေကပေါင်းမှသာလေရမှာဖြစ်တယ်တွေကျွန်တော်ဆန့်ရှင်းကိုအပြစ်တင်ခြင်းဟာ theory ရအားလက်ထားပြောရင်းသာဖြစ်ပြီးလက်တွေ့မကြဘူးလို့မြင်ပါတယ်ခင်ဗျာဟုတ်ပြီ
ကနမကင်းမျက်နှာပန်းလာခြင်းနဲ့လက်တွေ့လာလာဆိုတဲ့ကောင်းစင်တဲ့ဦးကျော်စနားရဲ့မြမအရေးတုံသက်ချက်အပြီးမှာတော့အားကစားကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ဒီတစ်ပတ်အားကစားကဏ္ဍမှာတော့ Champion League Final ပွဲအကြိုခမ်းမန်းချက်အပါအဝင်ဥရောပဘောလုံးသတင်းတွေတောင်ကိုရီးယားတိုက်စစ်မှုဆွန်တနစ်တာအာရှအကောင်ဆုံးဘောလုံးသမားဆူရတော်တဲ့သတင်းနဲ့ VNM နိုင်ငံမှာကျင်းပခဲ့တဲ့32ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဖက်ကအားကစားသတင်းတွေကိုကြားမှာပါ။ကိုရီးယားနိုင်ငံကစူးစီးတင်ပြထားပါတယ်။
ဥရောပတဝမ်းကမပေးဘောလုံးပွဲတွေကတော့ပြီးဆုံးသွားခဲ့ပါပြီ။အင်္ဂလန်မှာတော့နောက်ဆုံးနေ့ထိချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့လီဗာပူးတို့အကြိတ်နယ်ကစားခဲ့ရပြီးတော့နောက်ဆုံးမှာတော့မန်စီးတီးအစင်းကပရီးမီးယားလိဂ်ချန်ပီယံဖြစ်သွားခဲ့ပါတယ်။နောက်ဆုံးနေ့ကမန်စီးတီးကဗီလာ၊လီဗာပူးကဝုလ်ဖ်နဲ့ကစားခဲ့ပြီးနှစ်သင်းလုံးနောက်ကနေလိုက်ကစားပြီးမှမန်စီးတီးကဗီလာကို 3-2 ကို၊လီဗာပူးကဝုလ်ဖ်ကို 3-2 နဲ့နိုင်ပြီးနောက်ဆုံးမှာတော့မက်ဆီဒီက93မှတ်နဲ့လီဗာပူးတက်တမတ်အသာနဲ့ကပ်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာမန်စီးတီးအတွက်တော့လွန်ခဲ့တဲ့10နှစ်အတွင်းပရီးမီးယားလိဂ်ဖလားကို6ကြိမ်ရတာဖြစ်ပြီးတော့ဂွာဒီယိုလာလက်ထက်6နှစ်မှာပရီးမီးယားလိဂ်ဖလားကို4ကြိမ်မြောက်ရလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာကတော့
Every second and pass after win the this Premier League be realize all of us for
ပရီးမီးယားလိဂ်ကိုနိုင်ပြီးကျွန်တော်တို့အားလုံးသိလိုက်တာကတော့ဒီမှာပရီးမီးယားလိဂ်ကို9နှစ်အတွင်း4ကြိမ်ရလိုက်တာကျွန်တော်တို့ရဲ့ဘောလုံးသတင်းတစ်လျှောက်ဒါအကောင်းဆုံးအောင်မြင်မှုဖြစ်နိုင်ပါလေ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်လည်းဂုဏ်ယူနေမှာပါ
။ဂွာဒီယိုလာကတော့သူ့အသင်းသားတွေဟာဖာဂူဆန်ရဲ့မန်ယူအသင်းလိုပဲပရီးမီးယားလိဂ်ရဲ့ဂန်နွေကစားသမားတွေဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးလိုက်ပြီးလီဗာပူးအသင်းနဲ့နီးပြကလော့ပ်တို့ဟာလည်းသူရင်ဆိုင်မှုသမျှထဲမှာအကောင်းဆုံးအသင်းဖြစ်တယ်ဆိုပြီးတော့ချီးကျူးသွားပါတယ
်။ Congratulations to Man City.Pep Guardiola all staff all
Leonibia Yagen Club ကတော့ champion ဖြစ်သွားတဲ့အတွက် Man City တွေ့ရော Guardiola တက်ပါခုံယူတယ်ဆိုပြီးတော့ပြောပါတယ် Man City ဟာ Premier League ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ကြိမ်ရလိုက်ပြီမဲ့ဒီဘောလုံးရာသီမှာတော့ Premier League ဖလားတစ်လုံးနဲ့သာရခဲ့တာဖြစ်ပါတယ်ဆိုတော့ Man City အသင်းရဲ့ဒီနှစ်ဘောလုံးရာသီကိုအောင်မြင်တဲ့ဘောလုံးရာသီလို့ပြောနိုင်မလားဒီဘောမှာ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်က
Guardiola ကတော့သူတို့ဒီဒီမားနေတော့မှာ၄ချိန်လောက်ရတယ်ဆိုတာမျိုးကိုဟိုဒါကအင်တာမဂိုးစရာကောင်းတယ်ဆိုပြီးတော့ပွဲအပြီးမှာပြောရတယ်အဲဒါပေမဲ့ကျွန်တော်အမြင်ကတော့ the Liverpool and Man City can say more. I am painted all a good job. Oh, Man City are Liverpool PR or good young deal. Palat alone of a young boy, need at the bar. Because with Ruga, oh, the champion league, we have Madrid at Buema. Liverpool, the Paca PR, the Mutani, can I be a real through eliminating them in a name by our.
So on behalf of Tyson Sports of China and Asian Football Journal,
Premier League ဘက်က နောက်ထပ် သတင်း တစ်ခု ကတော့ Sports အသစ်မှာကစားနေတဲ့ Tang Korea Tyson Mu Song Ha အခုနှစ်အတွက် Asia ရဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့ပါတယ်အာရှကအာဇာသတင်းတော်တွေကမဲပြီးယူချေကြတာဖြစ်ပြီးတော့ဆောင်းအတွက်တော့ဒါက9ချိန်မြောက်ရရှိရတယ်ဖြစ်ပါတယ်အာရှအကောင်းဆုံးဘောလုံးသမားဖြစ်နေအခုလိုယူချေခံရတာနဲ့ပတ်သက်ပြီးဆောင်းပြောတာကတော့
I mean it's just something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မခဲ့ရတဲ့အရာတစ်ခုပါကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေကြတာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပ
ါဆောင်းကဒီနေ့အင်္ဂလန်ပရီးမီးယားလိဂ်ပြိုင်ပွဲမှာလည်း23ဂိုးသွင်းပြီးတော့လေဦးတိုက်စင်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ရွှေဘနက်စုကိုရခဲ့ပြီးတော့ဒါဟာပရီးမီးယားလိဂ်သမိုင်းမှာအာရှသားတွေကပထမဆုံးရွှေဘနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာအီတလီစီးရီးယားဘက်မှာတော့နာမည်ကြီး AC မီလန်အသင်းကချန်ပီယံဖြစ်သွားပါတယ် AC မီလန်အသင်းဟာတနင်္ဂနွေနေ့ကဆက်စပ်လို့အသင်းကို3ဂိုးကိုမရှိတဲ့နိုင်ပြီးတဲ့နောက်မြို့ကန်ပြိုင်ဘက်အင်တာမီလန်ထက်နံပါတ်အသာနဲ့86မှတ်ရပြီးတော့အီတလီစီးရီးယားချန်ပီယံဖြစ်သွားခဲ့တာပါဒါဟာ AC မီလန်အတွက်တော့17နှစ်အတွင်းမှာစီးရီးယားဖလားကိုပထမဆုံးချိန်ပြန်ရတာဖြစ်တယ်လို့စီးရီးယားစုဖလားကိုလည်း19ချိန်မြောက်ရလိုက်တာဖြစ်ပါတယ် AC မီလန်အသင်းနိုင်သွားတာကြောင့်ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့မီလာမျိုးမှာအကြီးအကျယ်အောင်ပွဲခံခဲ့ကြပါရခင်ဗျာဥရောပကအမပေးဘောလုံးပွဲတွေဖြီးသွားချိန်မှာပဲလာမယ့်စနေနေ့မေလ28ရက်နေ့မှာတော့ဥရောပချန်ပီယံလိဂ်ဖိုင်နယ်ကိုပြင်းထန်နိုင်ငံပဲရစ်မြို့မှာကစားကြမှာဖြစ်ပြီးစပိန်ကရီယယ်မက်ဒရစ်နဲ့အင်္ဂလန်ကလီဗာပူးတို့ပိုလူကြမှာပါဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေရဲ့သဘောထားတွေနဲ့ခံမှန်းချက်တွေကရောဘယ်လိုပါလဲစပိန်နီးပြလူးအစ်အန်ရီကေကတော့
Como a mí me gusta
ကျွန်တော်အနေနဲ့မြန်မာတက်တာပဲပြောချင်ပါတယ်ဒီနေ့ချန်ပီယံလိဂ်ကိုနိုင်တဲ့အသင်းတစ်သင်းဆိုရင်တော့အဲ့ဒါ Real Madrid အသင်းလို့ပဲထင်ပါတယ
်မနက်ကဆော့ကာဖော်လို့ဂျာနယ်အေရာချုပ်ကိုကျော်ကျော်မျိုးဟန်ကရောဒီဘက်ကိုဘယ်လိုခံမှန်းပါသလဲ
ဒါမဲ့စနေညပါရီမြို့မှာကျင်းပမယ်ချန်ပီယံလိဂ်ဘောလုံးပွဲမှာတော့ကျွန်တော်ကတော့ Liverpool အနိုင်ရဘူးဆွဲဖို့ရာထူးများတယ်လို့ထင်ပါတယ်ဘာလို့ဒီလိုထင်ရတာလဲဆိုတော့ Liverpool ကတိုက်စစ်ခံစားပိုင်းမှာပေါ်မှာအတော့ကြက်ရှိနေပြီအထူးသဖြင့်ခန်းစစ်ပိုင်းတင်ကျင်မှုကရီယယ်မက်ဒရစ်ထက်သားလွန်တယ်လို့ထင်ပါတယ်။ကွင်းလယ်မှာမိုဒရစ်ခရူးစ်တို့ဝါရင်ကစားသမားတွေရှိနေတဲ့ရီယယ်မက်ဒရစ်ဟာလီဗာပူးကွင်းလယ်ကိုရှင်ပြိုင်နိုင်စမ်းရှိပါတယ်။အတိုက်စစ်မှာဘန်ဇီးမားကရီယယ်မက်ဒရစ်ဘောလုံးပွဲတစ်ဆော့တက်လန်းနိုင်ဖို့အတွက်အရေးပါတဲ့သွင်းကိုးတွေကိုသွင်းယူခဲ့ပြီးအကောင်းဆုံးပုံစံရနေပါတယ်။ဒါပေမဲ့ဘန်ဇီးမားမိုဒရစ်ဖီနီစီယပ်စ်တို့ရဲ့တွဲလုံးတွေကိုသာလီဗာပူးဟန်တာဖြစ်စည်းနိုင်မယ်ဆိုရင်ရီယယ်ကိုရဖို့ခက်ခဲသွားနိုင်ပါတယ်အဓိကခန်းဆက်အသာချမ်းတဲ့လီဗာပူးအနိုင်ရဖို့ဆိုတော့တွမ်းမယ်လို့ထင်တယ်ကိုရနိုင
်ဒါပေမဲ့စနေနေ့မှာရီယယ်ပဲအောင်ပွဲခံမလားလီဗာပူးပဲချန်ပီယံဖြစ်သွားမလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာဗီယက်နမ်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်စီဂိမ်းအရှိတောင်အာရှအာဇာတိုင်ပွဲကတော့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့ဒီပွဲခန္ဓာကိုဟနွိုင်းမြို့ကမိုးလုံလေးလို့အာဇာကွန်းကြီးမှာကျင်းပခဲ့ပါတယ်ဒီနေ့စီဂိမ်းဘောလုံးပွဲတွေဘက်မှာတော့ဗီယက်နမ်ကအမျိုးသားမာရောအမျိုးသမီးဘက်မှာပါရွှေစိတ်တွေရသွားခဲ့ပါတယ်။ဒီနေ့ကအမျိုးသမီးဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုတကူးကူးပြီးရှိနေနိုင်ပြီးရွှေစိတ်ရသွားပါတယ်။တတိယနေရာလူပွဲမှာတော့ဖိလစ်ပိုင်ကမြန်မာကို2-0နဲ့နိုင်သွားတာကြောင့်မြန်မာအမျိုးသမီးအသင်းဟာတတိယဆုနဲ့ဝဲသွားခဲ့ပါတယ်။ဒီနေ့ကွင်းနေနေ့ကအမျိုးသားဖိုင်နယ်မှာတော့အေရှင်ဗီယက်နမ်ကထိုင်းကိုတကူးကူးမရှိနေနိုင်ပြီးရွှေစိတ်ရသွားပါတယ်။ဒါကြောင့်ထိုင်းကဒီနေ့မှာဒုတိယနဲ့ပဲနှစ်သိမ့်လိုက်ရပြီးတော့တတိယနေရာလူဝဲမှာတော့အင်ဒိုနီးရှားကမလေးရှားကိုပယ်နယ်တီနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါတယ် ဒီနေ့စီးကိန်းပြိုင်ပွဲမှာဗီယက်နမ်ကစုစုပေါင်းရွှေ206ခုငွေ126ကျေး114နဲ့ပထမရသွားပြီးတော့ထိုင်းနိုင်ငံကရွှေ93ငွေ100ကျေး136နဲ့ဒုတိယအင်ဒိုနီးရှားကရွှေ69ငွေ97ကျေး80နဲ့တတိယရပြီးတော့ဖိလစ်ပိုင်ကအဆင့်၄စင်ကာပူကအဆင့်၅မလေးရှားကအဆင့်6ရပါတယ်မြန်မာနိုင်ငံကတော့ရွှေ9ငွေ18ကျေး34နဲ့အဆင့်9ပဲချိန်ခဲ့ပါတယ်ဒီနေ့မှာမြန်မာကဗိုဗီနာမှာရွှေ3ခုရပြီးတော့ပိုက်ကျော်ချင်းဘီလီယက်ကာယာဘလဝူရှူပီတန်းကြောက်တို့ဖြင့်ကူရက်ယူအာနမိုင်းတို့ကနေရွှေတစ်စိတ်တစ်ခုစီလဲရခဲ့ပါတယ်ခင်ဗျာ
ပီအိုအေကနေအခုထုတ်လွှင့်ပေးလိုက်တာကတော့ကိုရနိုင်အပစင်တင်ဆက်နေတဲ့အားကစားကဏ္ဍမှာရှင်တတရှင်များရှင် VOA ရဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်ချန်ဆက်သွယ်မေးမြန်းချက်တွေကိုတော့မကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အနေနဲ့ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
မူလနဲ့ကျောင်းသား19ယောက်နဲ့ကျောင်းဆရာ2ယောက်တိစုံတဲ့ပြစ်ခတ်မှုဖြစ်ရာအမေရိကန်ပြည်အစု Texas ပြည်နယ်ကိုမကြာခင်သွားဖို့ရှိတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။တဆိုင်ရာမိသားစုတွေနဲ့တွေ့ဆုံအားပေးဖို့ Texas ကိုသမ္မတကတော်နဲ့အတူမကြာခင်သွားမယ့်အကြောင်းဗိုလ်ထုနဲ့အင်ပီရိုမှသတင်းတောက်တွေကိုပြောလိုက်တာပါ။မူလနဲ့ကျောင်းပြစ်ခတ်မှုအတွက်ကုလသမဂ္ဂအကြီးအကဲကလည်းထိုင်လန်တုံ့လောက်ပြီးဝန်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ထို့သဖြင့်ကလေးတွေအများစုတိစုံရတဲ့အတွက်စိတ်နှလုံးထိခိုက်ရကြောင်းလည်းတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုခဲ့တာပါတနသမားပြစ်ခတ်မှုမှဖြစ်ခင်မှာပဲတက်ခိုက်မဲ့အကြောင်းအွန်လိုင်းကနေသတိပေးခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပေါ်ထူးနေမှာပဲပြောလိုက်ပါတယ် Uvalde မြို့က Rob Mudarain ကျောင်းမှာအင်္ဂါနေ့ပြစ်ခတ်မှုအတွင်းအသက်18နှစ်အရွယ်တနသမား Severo Ramos ဟာ AR-15 အမျိုးအစားတနက်ကိုတုံးခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူး Great Apple ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြစ်ခတ်မှုမှဖြစ်ခင်နိုင်ဝက်လောက်လို့မှာပဲအွန်လိုင်းကနေ3ချိန် message ပို့ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရုရှားနဲ့ဆွေးနွေးညီနိုင်မှုလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြောဆိုလိုက်ပြီးမှလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့ပြောဆိုလိုက်ပါတယ်ရုရှားသမ္မတကသာပဂရိအခြေအနေကိုနားလည်သဘောပေါက်မယ်ဆိုရင်တန်တမာရေးနီလက်နဲ့ပြည်ပကတ်ကိုဖြည့်ရှင်းနိုင်မဲ့ထွက်ပေါက်ရှာနိုင်တဲ့ကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ဗိုလ်ထုနဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုပြပို့ခဲ့တဲ့ဗီဒီယိုမင်းကမှပြောကြားလိုက်တာပါဆွေးနွေးမှုတွေအတွက်ပထမခြေလှမ်းဖြစ်ဖေဖော်ဝါရီလနောက်မှကျူးကျော်မှုမတိုင်ခင်နေရာထိရုရှားတပ်တွေပြန်ဆုတ်ပေးရမယ်လို့လည်းယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ဖိအားပေးတဲ့အနေနဲ့ဝန်ကြီးချုပ်ဟောအင်မရခန်ဦးဆောင်ပြီးအစ္စလာမဘက်မြို့မှာဗိုလ်ထုနဲ့ကဆန္ဒပြရမှာရဲတပ်ဖွဲ့ကမြေရုပ်ဘုံတွေနံပါတ်တုပ်တွေတုံးနှိမ်နှင်းခဲ့တယ်လို့ယာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ရွေးကောက်ပွဲတွေမချင်းပါပြမချင်းမြို့မှာထိုင်သပိတ်ဆင်နွှဲသမားဖြစ်ကြောင်းလည်းဝန်ကြီးချုပ်ဟောကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်အရေးနိုင်ငံတကာကမေးမထားကြဘို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်။ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရိုဟင်ဂျာတွေအရေးကိုလည်းမျက်ခြေမပြတ်ကြဘို့ဘရှန်ချာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုလိုက်ကြပါမာမင်းကြီးရဲ့ငါးရက်ကြာဘင်္ဂလားဒေ့ရှ်ခီးစင်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေနဲ့အလှူရှင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချက်ကိုကောင်းလင်းဦးကကြေညာပေးခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel El Tayyib တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဖက်အစီအစဉ်တွေကိုည9:30နာရီအထိလိုင်းနိုမီတာ71.25နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနှောင်းပါပါ
Thank you. This program has come to you from the Voice of America, Washington.